ကျမနေလေ86ကြိမ်ရောက်ကုလသမဂ္ဂသတင်းမီဒီယာကမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကျွန်တော်တို့အခုအတန်လှင့်ကြိမ်ပါပဲမိန့်ခွန်းပြောနေပြီဖြစ်ပါတယ်။သူသမ္မတဖြစ်လာပြီးချိန်တွေကဆိုရင်ကုလသမဂ္ဂမှာပြောတဲ့ပထမဦးဆုံးမိန့်ခွန်းမှာနိုင်ငံစုံပူပေါင်းလှူဆောင်တဲ့တိုင်ရင်းတမန်ရင်းကိုအဓိကထားတဲ့သူ့ရဲ့ကမ္ဘာအမြင်ကိုသမ္မတဘိုင်ဒန်ကခြားပြပြောဆိုပါတယ်။ဒီနေ့နေ့ကတော့သမ္မတဘိုင်ဒန်ဟာအထူးသဖြင့်မူကျော်အန်တိုနီယိုဂူတရက်စ်နဲ့တွေ့ဆုံခဲ့ပါတယ်။ကိုဗစ်ကာယောဂါရေးဥရုယာတီတောင်းလဲမှုကမ္ဘာပေါ်မှာတာရူညီမျှမှုရောပါနေတာနဲ့အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပိုတင်းမာလာနေတာတွေပေါ်အမြင်ဖလှယ်ဆွေးနွေးကြကြပါတယ်။သူဆိုအားဖြင့်အမေရိကန်နဲ့တရုတ်ကြားစီးရေးတိုက်ပွဲဖြစ်လာနိုင်ကြိုးဆောင်ရှားဖို့အတွင်းမှုချုပ်ဂူတရက်စ်ကတနင်္ဂနွေနေ့မှာတိုက်တွန်းခဲ့သလိုလုံးဝပြတ်ပြားနေတဲ့နိုင်ငံဆက်ဆံရေးကိုပြန်ပြီးပြုပြင်ကြဖို့လည်းအနူးညွတ်ပန်ကြားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဒီကနေ့မိန့်ခွန်းပြောပြီးတဲ့နောက်အထူးတင်ညီလာခံပြင်ပနယူးယောက်မြို့မှာအော်စတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ပြည်내သမ္မတအီမန်နွယ်မာခွန်းကိုလည်းမကြာခင်မှာတယ်လီဖုန်းဆက်ပြီးသမ္မတဘိုင်ဒန်စကားပြောဖို့ရှိတယ်လို့အင်ဂျီရိုပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။